ရခိုင်ဆိုဗီယက်သမ္မတနိုင်ငံတွေဟာအချုပ်အခြာအာဏာပိုင်တဲ့နိုင်ငံတွေမဟုတ်ဘူးလို့ပြင်သစ်နိုင်ငံဆိုင်ရာတရုတ်တမ္မကြီးကပြင်သစ်ရုပ်သံတစ်ခုမှာပြောခဲ့တဲ့အပေါ်မှာဗော်ဒစ်သီဒနိုင်ငံသုံးနိုင်ငံကပြင်းထန်ကူဝေဖန်ရှုံချကြပါတယ်။တရုတ်တမ္မကြီးရဲ့ပြောဆိုချက်ကိုလက်မခံနိုင်ဘူးဆိုပြီးတော့အက်စတိုးနီးယား၊လစ်ဗီးယားနဲ့လစ်တူနီးရီးယားနိုင်ငံကြီးဝန်ကြီးတွေကတိကျကြေညာချက်တွေသေးသေးထုတ်ခဲ့ကြပါတယ်။ခရိုင်းမီးယားဒေသဟာယူကရိန်းပိုင်းလို့ယူဆလာဆိုပြီးတော့ပြင်သစ်ရုပ်တံကမေးမြန်းခဲ့ရမှာတရုတ်တမ္မကြီးကခုလိုဖြေကြားတာပါယူကရိန်းနိုင်ငံတွင်းကခရိုင်းမီးယားဒေသကို2014ခုနှစ်ကရုရှားကသိမ်းယူခဲ့ပြီးတော့ဒီပေါ်ဒါဟာတရားမဝင်ဘူးလို့ကမ္ဘာနိုင်ငံအများစုကရှုံချခဲ့ပါတယ်နိုင်ငံတကာဥပဒေအရဆိုရင်ခရိုင်းမီးယားဒေသဟာယူကရိန်းရဲ့အစိတ်ပိုင်းဖြစ်တယ်လို့ရုပ်တံအစီအစဉ်တင်ဆက်သူကမှတ်ချက်ပေးပြောဆိုတဲ့နောက်တရုတ်တမ္မကြီးကဒီဘောလ်စ်ဒေသသုံးနိုင်ငံအပါအဝင်ရခိုင်ဆိုဗီယက်ပြည်အောင်စုတိုင်းပြည်တွေနဲ့နှိုင်းယှဉ်ပြီးတော့ပြောသွားပါတယ်ဘော်တစ်ဒေသသုံးနိုင်ငံဟာ1991ခုထဲမှာဆိုဗီယက်ပြည်အောင်စုကနေပြီးတော့လွတ်မြောက်လာကြတာပါဒီတိုင်းပြည်တွေကိုအချုပ်အခြာပိုင်နိုင်ငံဖြစ်သတ်မှတ်ပြဋ္ဌာန်းတဲ့နိုင်ငံတကာသဘောတူညီမှုမရှိဘူးလို့တရုတ်တမ္မကြီးကပြောပါတယ်ယူကရိန်းကြီးငြိမ်းရေးအတွက်တရုတ်နိုင်ငံကကြောင်းဝင်ဆောင်တဲ့အပေါ်မှာဘော်တစ်နိုင်ငံတွေကဘာကြောင့်မယုံဘူးလဲဆိုတာကိုတော့အခုပြောတာကိုကြည့်ပါခရိုင်းမီးယားဟာရုရှားပိုင်ဖြစ်ပြီးတော့သူတို့ရဲ့တိုင်းပြည်နယ်စည်းတွေဟာဥပဒေအခြေခံအရသတ်မှတ်ပြဋ္ဌာန်းမထားဘူးဆိုပြီးတော့တရုတ်တမ္မပြောသွားတာကိုကြည့်ပါဆိုပြီးတော့ Literary နိုင်ငံကြီးဝန်ကြီးကသူ့ရဲ့ကိုယ်ပိုင် Twitter account မှာရေးပါတယ်တရုတ်တမ္မကြီးရဲ့မှတ်ချက်စကားမှားယွင်းပြီးတော့တမိုင်းကိုအဓိပ္ပာယ်ပြန်ဆိုမှုလည်းတလွဲဖြစ်နေတယ်ဆိုပြီးတော့ Estonia နိုင်ငံကြီးဝန်ကြီးကပြောသလိုဒီမှတ်ချက်ပေါ်မှာလုံးဝလက်ခံလို့မရဘူးလို့ Liberia နိုင်ငံကြီးဝန်ကြီးကလည်းတုံ့ပြန်ပါတယ်ဒီမှတ်ချက်စကားကိုဖြေရှင်းပေးဖို့သက်ဆိုင်ရာတရုတ်တမ္မဒါမှမဟုတ်ကုစလေအဆင့်ကိုဘော်တစ်နိုင်ငံသုံးနိုင်ငံနိုင်ငံကြီးဌာနတွေကဆင့်ခေါ်မယ်လို့သိရပါတယ်။ဒီသုံးနိုင်ငံလုံးဟာ250ကြာဆိုဗီယက်အုပ်ချုပ်မှုပြိုကွဲပြီး1991ခုနှစ်မှာလွတ်လပ်ရခဲ့တဲ့နောက် EU ဥရောပသမဂ္ဂရော NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်နိုင်ငံတွေပါဖြစ်လာကြပါတယ်။တရုတ်တမ္မရဲ့ဒီမှတ်ချက်စကားအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းပြည်သူနိုင်ငံကြီးဌာနကလည်းဖော်ပြပြီးတော့ဒါဟာတရုတ်အစိုးရရဲ့ရည်ရည်ချက်ကိုထင်ရှားသလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်ခင်ဗျာ။